ဒီကနေ့ဟာမြန်မာနိုင်ငံတုကျွန်ဘဝကလွတ်မြောက်ခဲ့တဲ့အနှစ်60မြောက်နေ့ပါဒီကနေ့မှာလက်ရှိတိုင်းပြည်ကိုအုပ်ချုပ်နေတဲ့စစ်အစိုးရခေါင်းဆောင်ဗိုလ်ချုပ်မူကြီးတန်းရွှေကတိုင်းပြည်ကိုလွတ်လပ်ရေးနဲ့တဝန်လွှာပေးပို့ခဲ့ပါတယ်အဲ့ဒီတဝန်လွှာမှာအမျိုးသားပြန်လည်တင်ပြရေးနဲ့ပတ်သက်ပြီးတော့ဘာမှပြောဆိုသွားတာမပါပဲသူတို့ချမှတ်ထားတဲ့လမ်းစဉ်9ရက်အတိုင်းမြန်မာနိုင်ငံကိုစီကံပြည့်ဝတဲ့ဒီမိုကရေစီနိုင်ငံတော်အဖြစ်ထူထောင်သွားမယ်လို့ဖော်ပြထားပါတယ်ဒါပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကတော့2008ခုနှစ်ကိုအမျိုးသားပြန်လည်တင်ပြရေးနှစ်အဖြစ်သတ်မှတ်ရမယ်ဆိုပြီးတော့ပြောလိုက်ပါတယ်ဒီကနေ့ကြာရောက်တဲ့အနှစ်60ပြည့်လွတ်လပ်ရေးနေ့မှာထုတ်ပြန်တဲ့ NLD ရဲ့ထုတ်ပြန်ချက်ထဲမှာအဲ့ဒီလိုဖော်ပြထားတာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူဒုဖြစ်သူဦးညာဝင်းက VOA ကိုအခုလိုပြောပါတယ
်သူသဖြင့်ပြင်ညာချက်ထဲမှာ2008ခုနှစ်ကိုအမျိုးသားပြန်လည်တင်ပြရေးနှစ်သတ်မှတ်ရမည်ဖြစ်ပြီးဆိုပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အဆိုပြုချက်ကိုဖော်ပြထားပါတယ်ကျန်တာတွေကတော့ဒေါ်ဆန်းစုကြည်ရဲ့မိကုံးလေးတွေအရေးကြီးတဲ့မိကုံးတွေရဲ့တောင်းဆိုချက်တွေတောင်းဆိုချက်ရှိရပေါ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒုတိယဦးစားဦးတင်ဒေါ်ဆန်းစုကြည်ချန်တိုင်းအမျိုးဒီမိုကရေစီအဖွဲ့ချုပ်ဦးစားကွန်တွန်းအတွင်းမှုဆိုင်ညွန့်လွင်အခြားတိုင်းသားခေါင်းဆောင်တွေနိုင်ငံရေးယုံကြည်ချက်ကြောင့်အချင်းကြခံနေရတဲ့ပုံကိုယ်တွေအားလုံးနောက်စက်တင်ဘာအရေးခင်းမှာအခုချိန်ဒီထိန်းသိမ်းညှိခံနေရတဲ့တန်ဃာတော်များနဲ့78မျိုးဆက်ကျောင်းသားကောင်းဆောင်များအလုံးကိုလွတ်ပေးဖို့ကျွန်တော်တို့တောင်းဆိုထားပါတ
ယ်။လွတ်လပ်ရေးနေ့အခမ်းအနားကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကသူတို့ရဲ့ရုံးချုပ်တည်ရှိရာရန်ကုန်မြို့ဗဟန်းမြို့နယ်မှာကျင်းပခဲ့ပါတယ်။ဒီလွတ်လပ်ရေးနေ့အခမ်းအနားမှာဝေငှခဲ့တဲ့စာဝတ်စာရနေ့အကြောင်းကိုလည်းဦးညာဝင်းကအခုလိုပြောပါတယ
်။လွတ်လပ်ရေးပိတ်သွက်ကကြီးသခင်အောင်ဆန်းရဲ့အထုပ်ပတ်ဒီအကျင်းဆိုပြီးတော့ကျွန်တော်တို့အမ်ပလက်တီထုတ်ပါတယ်။အထုပ်ပတ်ဒီအကျင်းမှာဗိုလ်ချုပ်ရဲ့ဘယ်လိုဂရဖီပါသလိုဗိုလ်ချုပ်ရဲ့အရေးကြီးတဲ့တိုင်းပြည်နဲ့ဒီမိုကရေစီအတွက်အရေးကြီးတဲ့မိကွန်ပေါင်းနှုတ်ချက်တွေတမတော်နဲ့စစ်တပ်နဲ့ပတ်သက်ပြီးတော့ဗိုလ်ချုပ်ရဲ့သဘောထားတွေအဲ့ဒါတွေကိုကျွန်တော်တို့ရှာဖွေတင်ပြတာလေအဲ့ဒီမှာကျွန်တော်တို့ဖော်ပြတဲ့အဓိကအချက်ကဗိုလ်ချုပ်အောင်ဆန်းဟာဖက်စစ်ဂျပန်ကိုတော်လှန်ပြီးအောင်ပွဲရရှိခဲ့တဲ့အခါမှာအင်္ဂလိပ်တွေကနေလွတ်လပ်ရေးတောင်းဆိုဖို့အတွက်ကိုတက်ကနေနှုတ်ထွက်ပြီးတော့နိုင်ငံရေးတွေကိုလုံးဝခြေစုံပစ်ပြီးနှလုံးရဲ့အပြင်နဲ့အမျိုးမျိုးကြီးစွာဆက်လက်ဆောင်ရွက်ခဲ့တယ်ဆိုတာကိုကျွန်တော်တို့မိမောင်းထိုးပြထားပါတယ်ဗိုလ်ချုပ်ရဲ့မိခွန်းနဲ့အရေးကြီးတဲ့အချက်တွေကိုကျွန်တော်တို့ပြတယ်အဲ့ဒီအရေးကြီးတဲ့အချက်ဆိုတာကတမတော်ဟာအုပ်ချုပ်ရေးနိုင်ငံရေးနဲ့ပတ်သက်ပြီးတော့ဝန်ရောက်ဆက်ဖက်တာမျိုးဘယ်တော့မှမလုပ်ဘူးနိုင်ငံရေးကိစ္စနာပတ်သက်ပြီးတော့လည်းပါဝင်ပြီးအရှင်းမလုပ်ဘူးလို့ဗိုလ်ချုပ်ကိုယ်တိုင်ပြောကြခဲ့တယ်မိခွန်းထောက်နှုတ်ချက်တွေကိုလည်းကျွန်တော်တို့ဖော်ပြပါတယ်
မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူဦးညောင်ဝင်းပါဗိုလ်ချုပ်အောင်ဆန်းကိုလွတ်လပ်ရေးရဲ့ပြည်သူ့ကအဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတတ်မှတ်ဖော်ပြခဲ့ပေမဲ့စစ်ဆေးရခေါင်းဆောင်ဗိုလ်ချုပ်မူကြီးတန်းရွှေရဲ့တဝန်လွှာထဲမှာတော့ဗိုလ်ချုပ်အောင်ဆန်းနဲ့ပတ်သက်လို့တလုံးတပါးအားမှဖော်ပြသွားခြင်းမရှိကြောင်းပါခင်ဗျာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဒီကနေ့ကြေညာချက်ထဲမှာ2008ခုနှစ်ကိုအမျိုးသားပြန်လည်တင်ပြရေးနှစ်ဖြစ်အဆိုပြုမယ်လို့ဆိုထားပါတယ်အဆိုပြုတဲ့အတိုင်းဖြစ်လာနိုင်ပါမလားဖြစ်လာအောင်ကဘာတွေလုပ်မှာလဲဆိုတာNLD ပြောခွင့်ရပုဂ္ဂိုလ်ဦးညောင်ဝင်းကိုပဲဦးကျော်စံသားကဆက်သွယ်မေးမြန်းထားပါတယ်ပထမဦးဆုံးဒီအဆိုပြုချက်ဟာဘယ်သူကိုဦးတည်အဆိုပြုတယ်လဲဆိုတဲ့မေးခွန်းကိုဦးညောင်ဝင်းကအခုလိုစဖြေပါတယ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါ်ဆန်းစုကြည်နဲ့ဗိုလ်ချုပ်မူကြီးတန်းချွေတို့တွေ့ဆုံဆွေးနွေးရတဲ့ dialogue process လုပ်နေတယ်အဲ့တော့ဒီအဖွဲ့နှစ်ဖွဲ့ကြားမှာကျွန်တော်တို့ဘက်ကအဲ့လိုအဆိုပြုချက်တင်တဲ့သဘောဖြစ်ပါတယ်
အဲ့တော့အဲ့အဆိုပြုချက်ကိုဘယ်လိုတုံ့ပြန်လာမယ်လို့များမျှော်လင့်ချက်ထားပါလားဆရာ
ကျွန်တော်တို့လက်ရှိစီးပွားရေးအခြေအနေနိုင်ငံရေးအခြေအနေတိုင်းပြည်ရဲ့အခြေအနေရဒါဒီအဆိုပြုချက်ကတင့်တော်တယ်လို့ကျွန်တော်တို့တင့်မြတ်တယ်လို့ကျွန်တော်တို့ယူဆတယ်တစ်ဖက်ကလည်းဒီအဆိုပြုချက်ကိုလက်ခံလာနိုင်တယ်လို့ကျွန်တော်တို့အဲ့ဒါလို့တွက်ဆပါတယ်ခင်ဗ
ျဒါပေမဲ့ဒီကနေ့မှာပဲဘုဂျုံမူကြီးတန်းရွှေရဲ့လွတ်လပ်ရေးနေ့သဝန်လွှာရမ်းမှာတော့အမျိုးသားပြန်လည်တင့်မြတ်ရေးကိစ္စစတင်ထားတဲ့ဒေါအောင်ဆန်းစုကြည်နဲ့စေစရာကိုဇေရိုဆွေးနွေးမဲ့ကိစ္စကိုလည်းတစုံတစားဖော်ပြမထားတဲ့အပြင်မြို့သားညီလာခံချမှတ်ထားတဲ့ဖွဲ့စည်းပုံကိုပဲသူတို့ဖြစ်အောင်အကောင့်ထဲဖော်မယ်ဆိုတာကိုအလေးနဲ့ပြောထားပါတယ်ဆိုတော့ဒီသူတို့ပြောထားတဲ့ဘောင်ကိုကျော်လွန်ပြီးတော့မြို့သားပြန်လည်တင့်မြတ်ရေးဆိုတဲ့အလားအလာဖြစ်လာနိုင်မှာမလားခင်ဗျာ
ကျူယိုသားပြောရရင်မြို့သားပြန်လည်တင့်မြတ်ရေးဆိုတာနဲ့ပတ်သက်လို့ရှိရင်တစ်ဖက်ကဘယ်ဟာကိုမှတိတိကျကျဘယ်တော့မှမပြောခဲ့ဘူးဆိုတာကျွန်တော်သဘောပေါက်တယ်နားလည်တယ်သို့တော့လက်ရှိဖြစ်ပေါ်နေတဲ့တိုင်းပြည်ရဲ့အခြေအနေအာဆီယံနိုင်ငံခြားမှာကျွန်တော်တို့ရဲ့အခြေအနေတိုင်းပြည်ရဲ့အခြေအနေတွေပုံမှန်မူတည်ပြီးတော့မြို့သားပြန်လည်တည်မြဲရေးကိုတစ်ချိန်ချိန်မှာ အဲ့ဒီတစ်ချိန်ချင်းဆိုတော့အချိန်မရောက်မချင်းကတော့အခုလိုလက္ခဏာမျိုးတွေ့နေရမယ်တစ်ချိန်ချင်းရောက်တဲ့နေ့ဆိုရင်လည်းချက်ချင်းပြောင်းလဲနိုင်တယ်ကျွန်တော်တို့ကတော့ဒါကိုပဲကြိုးစားနေတယ်လို့အဲ့လိုပြောချင်ပါတယ
်အမျိုးသားပြန်လဲသိညာရေးနှစ်ဖြစ်အောင်အဲ့လိုကြိုးပမ်းမယ်အဆိုပြုတဲ့နေရာမှာအဆိုပြုတဲ့အတိုင်းဖြစ်လာအောင်ပြင်ပအခြေအနေတနည်းအားဖြင့်ပြည်တွင်းကပြည်သူတွေရဲ့လှုပ်ရှားမှုအခြေအနေပြည်ပနိုင်ငံတွေရဲ့ပြည်ပအဖွဲ့အစည်းတွေရဲ့ဖိအားပေးမှုအခြေအနေပေါ်မှာများများမှီခိုပါလားသူတို့မဟုတ်အဲ့ဒီမှာမှီခိုတာတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်တိုင် proactive လုပ်ပြီးတော့ပေါ့လေတက်တက်ကြွကြစက်နေအောင်လုပ်တဲ့လုပ်ငန်းတွေကဖြစ်လာအောင်လုပ်ဖို့အလားအလာရှိပါလားခင်ဗျာဘယ်လိုပုံစံမျိုးဖြစ်နိုင်ပါလဲ
ကျွန်တော်တို့အဲ့ဒီလိုအခြေအနေဖြစ်လာဖို့ဟာလူအချင်းအနေနဲ့ကပြည်တွင်းရောအဖွဲ့ချုပ်ရောနိုင်ငံတကာအတိုင်းအဝန်ရဲ့ထောက်ခံမှုရောလိုအပ်တယ်ဆိုတာဒါဘယ်သူမှမငြင်းနိုင်ပါဘူးကျွန်တော်တို့အခုမိကုန်းမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမိမိကိုယ်တိုင်ရောစူးစမ်းမလားဆိုတာနဲ့ပတ်သက်ပြီးကျွန်တော်တို့စူးစမ်းဖို့လမ်းစဉ်လုပ်နိုင်တဲ့အခြေအနေအလုံးကိုချင့်ညင်ပြီးတော့ဒီအဆိုပြုချက်ကိုတင်တာပါကျွန်တော်တို့လည်းလုပ်နိုင်တာတွေကိုလုပ်ဖို့အစီအစဉ်ရှိပါတယ်လက်ရှိအဖြစ်လဲပြည်တွင်းမှာကျွန်တော်တို့မှအပဖြစ်သောလှုပ်ရှားမှုအဖွဲ့လေးတွေကြိုကြားကြိုကြားကြားပါတယ်သို့တော့အဲ့ဒါတွေကိုလက်ရှိအစိုးရအနေနဲ့တော့ဒါဟာတရားမဝင်သောလုပ်ရလို့ဆိုကောင်းဆိုမယ်သို့တော်လည်းပဲဒါဟာဒီမိုကရေစီနည်းလမ်းအရကြည့်လို့ရှိရင်လုံဆောင်သင့်တဲ့ကိစ္စများပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းအဲ့ဒီလိုလုံဆောင်ချက်ကဲ့သို့သောအလားတူသောလုံဆောင်ချက်များကိုလုံဆောင်ဖို့ကျွန်တော်တို့စဉ်းစားဆုံးဖြတ်ပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်
အဲ့ဒါကတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ပြောရေးဆိုခွင့်ရှိသူဦးညောင်ဝင်းကိုဦးကျော်စံသာဆက်သွယ်မေးမြန်းခဲ့တာပါ